မြန်မာနိုင်ငံအလဲပိုင်း6မြို့အနောက်ဖက်16မိုင်လောက်အကွာကိုဗဟိုပြုပြီးတော့ဗုဒ္ဓဟူးနေ့ညနေ9နာရီကျော်ကပြင်အား 6.8 ငလျင်လှုပ်ခတ်သွားပြီးတဲ့နောက်ကြာသပတေးနေ့ည17နာရီမထိုးခင်မှာပဲတပိတ်ချင်းရှစ်တောင်ဘက်8မိုင်လောက်အကွာမှာပြင်အားအဆင့်4ရှိတဲ့ငလျင်ငယ်တစ်ခုထပ်ပြီးတော့လှုပ်ခတ်ခဲ့ပါတယ်အားပြင်းငလျင်တစ်ခုနောက်မှာနောက်ဆက်တွဲငလျင်တွေလှုပ်လျက်ရှိတာကြောင့်6ငလျင်တန်းခံရတဲ့ပကံဘက်ကရှေဟောင်းအမွေနှစ်ဇေဒီပထိုးတွေတဝိုက်တာဝန်နဲ့လှုပ်ရှားသွားလာသူတွေတတိထားကြဖို့ကိုမြန်မာနိုင်ငံငလျင်ကော်မတီကတတိပေးလိုက်ပါတယ်အပြည့်အစုံကိုတော့ဒေါက်ခင်မျိုးတက်ကဆက်ပြီးပြောပြပေးပါရှင
်အောက်တိုဘာ25ရက်မြန်မာစံတော်ချိန်ည10:48မိနစ်လောက်မှာတပိတ်ချင်းမျိုးအရှိတောင်ပဲ8မိုင်လောက်အကွာကိုဗဟိုပြုပြီးပြင်းအားလေးရှိတဲ့ငလျင်ငယ်တစ်ခုလှုပ်ခတ်သွားတာကိုမန္တလေးမြင်းငလျင်စခန်းကနေတိုင်းတာရရှိကြောင်းမိုးစလကသတင်းထုတ်ပြန်ပါတယ်24ရက်နေ့ကတော့သူ့တောင်ဘက်ပိုင်း6မြို့အနောက်ဖက်16မိုင်လောက်ကွာမြောက်အနှံ့52မိုင်လောက်မှာဗဟိုပြုပြီးပြင်အား 6.8 ငလျင်လှုပ်ခဲ့တဲ့အတွက်လူ3ဦးသေဆုံးခဲ့ရတယ်လို့ငလျင်ဗဟိုချင်းနဲ့တိတ်ပြီးမဝေးလာတဲ့ရှေးအောင်လက်ရရင်းနဲ့ပြည့်နေတဲ့ပကံမှာဖျားပထိုးရားနဲ့ချီပြီးပျက်စီးခဲ့ရပါတယ်ဒီငလျင်ဟာမြန်မာနိုင်ငံသားတွေနဲ့မဆိုင်လှတဲ့ဇဂိုင်းပြက်ရွေထက်မြန်မာနိုင်ငံအနောက်တောင်ပိုင်းကမြေလွန်ဒူးချက်ကြီးတွေလှုပ်ရှားမှုကြောင့်အဓိကဖြစ်လာတာလို့မြန်မာနိုင်ငံငလျင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကပြောပါတယ်
။အခုလှုပ်တဲ့ငလျင်နဲ့သကိုင်းကြွေနေရတော့သိသက်တယ်မရှိဘူးပြ။ဟိုဒီငလျင်ကလှုပ်တာကဟိုမြန်မာနိုင်ငံရဲ့နောက်ဖက်ပိုင်းကပေါ့။အဲ့တော့ဖြစ်နိုင်ပုံများတာကတော့ subduction zone ပေါ့နော်။အိန္ဒိယမြေထုချက်ကနေပြီးတော့ဘာမှမြေထုချက်အောက်ကိုစိုက်ဝင်နေတဲ့ဖြစ်စဉ်ပေါ့။ဆိုတော့အဲ့ဒီဖြစ်စဉ်ကနေပြီးတော့ဒီအောက်မှာမြေထုချက်နှစ်ခုတွန်းထိုးထိပ်နေတဲ့အနာဂတ်မြင်းတစ်လျှောက်ကပေါ့။လုပ်တယ်လို့ကျွန်တော်တို့အဲ့လိုပြောရမှာပေါ့
ဒီ after shocks လို့ခေါ်တဲ့ဒီနောက်ဆက်တွဲငလျင်လှုပ်နိုင်ခြင်းနဲ့ပတ်သက်ပြီးပြောပြပေးပါ
ငလျင်တိုင်းငလျင်တိုင်းပေါ့တော်များများကတော့ after shock ဒီလာတာများတာပေါ့ဆိုဒီငလျင်မှာလည်း after shock လာနိုင်မယ်လို့မျှော်လင့်ရတာပေါ့လေဒါဖြစ်လို့လေဆိုတော့ပြီးခဲ့တဲ့2016 April 3/5 နဲ့လှုပ်သွားတယ်ဒါလည်းဟိုကီလိုမီတာ140အနက်ကနေလှုပ်ပြီးတော့ဒါလည်း suggestion ဆောင်ကဖြစ်တာပဲလေ April ဟို13ရက်နေ့ပေါ့ဒီကလေးဝနဲ့ဒီမုံရွာလမ်းအလေတည့်တဲ့လောက်မှာထင်ပါတယ်တောကျင်ဆိုတဲ့နေရာလေးမှာလှုပ်သွားတာဆိုတော့အဲ့ဒီငလျင်မှာတောင်မှပဲ magnitude 5နဲ့အထက် after shock တွေလှုပ်ခဲ့တယ်ဆိုတော့ဒီကောင်လည်းလှုပ်ဖို့များပါတယ်ကျတော့လာမယ်ဒီတလာခွဲနှစ်လအတွင်းတော့လှုပ်နိုင်ချေရှိတာပေါ့
ဘယ်လိုနေရာမျိုးတွေမှာတတိထားဖို့လိုပါလဲ
main shop ပေါ့နော် 6.8 မနေ့ကလှုပ်သွားတဲ့ငလျင်ကြောင့်ပျက်စီးဆုံးရှုံးတဲ့နေရာတွေတော်တော်များများပေါ့ဟိုအဲ့ဒီနေရာတွေမှာဝင်ထွက်သွားလာလှုပ်ရှားမဲ့အခါမျိုးမှာတော့တတိထားရမှာပေါ့ပကံကြောင်နမူနာပြိမဲ့ဆိုရင်ဇီဒီပထိုးတွေဖြစ်နေတယ်အဲ့ဒီနေရာတွေမှာစာနာတွေပေါ့တူတူတွဲလောင်းကျန်နေတဲ့အခါမျိုးတွေပတ်ဝန်းကျင်မှာဝင်ထွက်သွားလာမယ်ဆိုရင်တော့after shock လုပ်တဲ့အချိန်နဲ့တွားကြိုက်မယ်ဆိုတော့အန္တရာယ်များတာဆိုတော့အဲ့လိုမျိုးပျက်စီးလက်စားအဆောက်အဦတွေပြီးမှဝင်ထွက်သွားလာမယ်ဆိုရင်တော့ဒါသတိထားရမှာပေါ့
မြန်မာနိုင်ငံငလျင်ကော်မတီအတွင်းမှဒေါက်တာမျိုးတန်ကသတိပေးထားတာပါ